24ရက်6လ2021ခုနှစ်ကျွန်တော်တို့ဝိသုဒ္ဓိမေဒုတိယစေခန္ဓာနေဒီတစက်ကြီးမှာဖြစ်ပါတယ်ခန္ဓာနေဒီတဆိုတဲ့အတွက်ကြောင့်ခန္ဓာအယခန္ဓာတို့ကိုနေဒီတအကျေပြဆိုချက်ဥဒေတာဆိုအကျင်းနေဒီတဆိုတော့အကျေအဲ့တော့ခန္ဓာနေဒီတသည်ခုနပြောခဲ့တဲ့အတိုင်းပညာကထာရဲမှာအကျုံးဝင်တဲ့အတွက်ပညာကိုပြဆိုချက်ဒီမှာပါတဲ့ပညာတို့သည်နာနဲ့ရုပ်ကိုနားလည်နိုင်တဲ့ပညာဖြစ်တော်မယ်။ကဲတော့ပုစောကြည့်ရအောင်။ခန္ဓာနေဒီတာခန္ဓာတို့ကိုအကျေပြဆိုခြင်းပညာကေချာ
ပညာကိုပြဆိုခြင်းသူတော်ဘိနိရောဓိသမာဓိသာမီသောဘိနိဟုသောသူတော်အမိ
လိုင်းပါလေးပိတ်လိုက်ရအောင်အခုကျမတို့ကြည့်မယ်ဆိုရင်ရေးထားတာလေးကအရှင်းနေနောက်ကိုသူကဆက်ဆက်ပြတာယခုအခါအဘိညာဉ်တို့ဤအစွမ်းအာဖြင့်ရပြီးသောအဘိညာဉ်ဟူသောအကျိုးအာနိသင်ရှိအဘိညာဉ်တို့ရဲ့အကျိုးအာနိသင်ရှိပြီဆိုတဲ့ကဘာအနေထားရှိပြီလဲလို့ညွှန်ပြလဲဆိုလိုင်းထားမယ်တာ၍ခိုင်ခံသောသမာဓိဘာဝနာနဲ့ပြည့်စုံပြီအဘိညာဉ်တော်မှရနိုင်ပြီဆိုတဲ့ကသူ့မှာရှိနေတဲ့သမာဓိဘာဝနာသည်ရိုးရိုးသမာဓိလားမဟုတ်တော့ဘူးပေါ့ရိုးရိုးသမာဓိမဟုတ်တော့ဘူးဥပ္ပစာရသမာဓိမဟုတ်တော့ဘူးအပ္ပနာသမာဓိတော်မှရိုးရိုးအပ္ပနာမဟုတ်တော့ဘူးပေါ့ရူပသရုတ်ထဆက်ပြည့်စမစံမှာရှင်နဲ့အဘိညာဉ်တိုင်အောင်ရနိုင်ပြီလားမရနိုင်ဘူးလားဒါကြောင့်ဒီနေရာမှာသူကဒီအဘိညာဉ်တိုင်ရပြီဆိုရရသူ့မှာရှိတဲ့တမာတိသည်သာ၍ခိုင်ခန့်တဲ့တမာတိဘာဝနာနဲ့ပြည့်စုံပြီဒါကြောင့်သာ၍ခိုင်ခန့်တဲ့တမာတိဘာဝနာနဲ့ပြည့်စုံတဲ့ယဟန်ဖြစ်တဲ့အတွက်သူကလက်သေးဝင်ဖွင့်လိုက်ရအောင်ယဟန်သည်ဆိုပြီးတော့မြားလေးထိုးမြားလေးထိုးပြီးရင်ပညာရှိသောလူသည်ဟုတ်လားပညာရှိသောလူသည်သီလ၌တည်၍ဆိုတော့ဘာကိုပြောနေလဲဘာပညာရှိတာလဲဆိုရင်လားတိလေပဋိဌာယနရောတပညောပြန်ညှိုးနေတာပညာရှိသောလူသည်သာဘယ်ပညာရှိတာလဲဘာပညာရှိတာလဲကမ္မစပညာပါရှိပြီးတော့သူသည်ဟဟလားပရိတန်နေတဲ့ကကမ္မစပညာပါရှိသောသူသည်ရှေ့မှာပါခဲ့ပြီလေပထမဆင့်တော့ကတိလ၌တည်၍တိလေပဋိဌာယဟုတ်ပြီနော်တိလ၌တည်ပြီးတော့စိတ်ကို၎င်းပညာကို၎င်းစိတ်တာပြီးမြင်စဘာဝယံဆိုတဲ့အတိုင်းစိတ်ကို၎င်းပညာကို၎င်းပွားစေတယ်ဆိုတဲ့ဒေသနာစကရက်၌ဆိုဘုသူဒေသနာလဲမြတ်စွာဘုရားအဲ့ဒီမှာပညာရှိသောလူသည်ဆိုလက်သေးခွင့်အဲ့ဒါစလိုက်မယ်ပညာရှိသောလူသည်သီလ၌တည်၍သီလေပဋိဌာယပြီးရင်စိတ်ကလေးကိုလိုင်းတာစိတ်ကို၎င်းပညာကို၎င်းပွားစေသောဆိုတဲ့အတွက်စိတ်တံပညာစဘာဝယံမဟုတ်ဘူးလားအဲ့တော့စိတ်တံဘာဝယံ ปิญญาบาวยันเลยโอเคเนาะเออปิญญาสဆိုတဲ့အတွက်ကြောင့်စလေးရစိတ်ကို၎င်းပညာကို၎င်းမယ်ဒါကြောင့်ကြွားစေတော့ဆိုတဲ့စကရက်မှာတဲ့ဆိုပြီးတော့မြင်းဆောင်လေးဖြတ်လိုက်စိတ်ကိုဗဒာနာပြု၍ညွန်ပြထားသောတမာတိစိတ်အရာတမာတိကိုကောက်ရမှာမဟုတ်ဘူးလားအဒီစိတ်ကသာသနာလို့ပြောရင်တမာတိပဲဒါကြောင့်စိတ်ကိုဗဒာနာပြုထားသောတမာတိကိုပွားစေအပ်ပြီးဖြစ်တယ်ဆိုတော့စိတ်ကိုပွားပါလို့ပြောတဲ့အတွက်စိတ်နဲ့ဆိုင်တဲ့တမာတိကအဘိညာဉ်တန်ရောက်ရပါပြီဆိုတဲ့ကရိုးရိုးတမာတိတော့မဟုတ်ဘူးဟေ့တဲ့ตา၍ခိုင်ခံသောတမာတိဘာဝနာရပါပြီအပေါ်မှာပါထားတယ်ဟုတ်တယ်လားตา၍ခိုင်ခံသောဒါကြောင့်ตา၍ခိုင်ခံသောတမာတိဘာဝနာနဲ့ပြည့်စုံတယ်ဆိုတာလိုင်းတားလို့ပြောတာဒါကြောင့်စိတ်ကိုဗဒာနာပြုပြီးညွန်ပြထားတယ်တမာတိကိုပွားစေပြီးဖြစ်လိမ့်ပြီတဲ့သက်ကြည့်ရင်အခုဘာလို့ကိုတာဝန်လဲရှိတော့လဲသီလလည်းပြည့်စုံနေပြီတမာတိလည်းပြည့်စုံပြီဆိုရင်ထိုတမာတိရဲ့အခြားမဲ့မှာဘာကိုပွားစေရတော့မယ်ပညာကိုပွားစေအပ်ပါတယ်ဆိုတော့ပညာပွားရတော့ဆိုလက်သေးခွင့်ပိတ်လိုက်ပေါ့ဒါဆိုလက်သေးခွင့်အစကပညာရှိသောလူသည်သီလ၌တည်၍စိတ်ကို၎င်းပညာကို၎င်းပွားစေသောဟူသောเจตนาสกยะ၌ยินซ้องဖြတ်လိုက်ดิအဲ့ဒီမှာစိတ်ကိုပဓာနာပြု၍ညွန်ပြထားသောတမာတိကိုပွားစေပြီးဖြစ်ပါပြီတဲ့ဒါဆိုရင်စိတ်ရဲ့အခြားမဲ့တမာတိရဲ့အခြားမဲ့မှာဘာကိုဆက်ပွားတော့မဲ့ပညာကိုပွားစေအပ်ပြီတဲ့ရှင်းပြီเนาะဒါစကဇက်ဒါဆိုရင်အခုလက်သေးခွင့်ပြန်ဖွင့်မယ်ထိုပညာမှာလေပညာကိုပွားစေလို့ပြောတဲ့ဆိုရင်ပွားရမယ်ပညာကတဲ့ပညာပွားစေလို့ပြောရင်အဲ့ဒီလိုပြောလိုက်ရုံနဲ့နားလည်ဖို့မလွယ်ဘူးတဲ့ပညာဆိုတဲ့ကဏ္ဍအင်မတန်ကျယ်ပြန့်နေဟုတ်ပြီနော်ဒါကြောင့်ပွားစေရမလွယ်ကူသည်အဲ့တော့တီးဖို့ဆိုရင်တီးနားလည်ရန်မလွယ်ကူပဲရှိကြသည်တဲ့တီးဖို့တော့မလွယ်ကူရင်ပွားစေရမလွယ်ကူသည်မှာစိုးပွဲရာမရှိတော့ဘူးတဲ့ဒါဆိုရင်ပညာနဲ့ပတ်သက်ပြီးတော့ပြောရင်အခုအလုံးကျင်းစွာဟောထားတာကတရားဟလာပညာကိုပွားစေရတယ်လို့ပြောတာအလုံးကျင်းစွာပြောထားတာတရားတည်နာလေဖို့ရံမလွယ်ကူတာတရားပွားစေဖို့မလွယ်ကူတာတရားဒါကြောင့်ထိုသုံးပါသောအကြောင်းကြောင့်ဘာကိုပြတော့မလဲအကျဉ်းပြောလို့မရတဲ့အတွေ့ပညာကိုအကျေပြမယ်ပွားစေရန်ဘာဝနာနည်းကိုလည်းပြရန်အတွေ့အောက်ပါမေကွန်းလေးတွေထုတ်ပြပါတယ်။နံပါတ်1ပညာဆိုတာဘာလဲ။ပညာကိုပွားစေရတယ်လို့ဖယားဟောတာလူရင်းမယ်။ဒါပေမဲ့ပညာဆိုတာဘာလဲမသိပဲနဲ့ဘာလို့သွားပွားမှမသိပဲဖြစ်မယ်တဲ့။ဒါကြောင့်ပညာဆိုတာဘာလဲ။ပညာရဲ့အဓိပ္ပာယ်ဘယ်လိုရှိတယ်လဲ။အဓိပ္ပာယ်ကိုအနဲ့လို့သုံးတာမဟုတ်ဘူးလား။ဒါကြောင့်ပညာရဲ့အဓိပ္ပာယ်ဘယ်အနဲ့သဘောကြောင့်ပညာခေါ်တယ်လဲ။ပညာဆိုတာပရမတ်ထတရားပါတဲ့။ပရမတ်ထတရားမဟုတ်စစ်စစ်ရဲ့အခြေအရာက40ရှိမယ်။လက္ခဏရတ္တပစ္စုပ္ပတံပဒတ်ထံတိလတော်ကလည်းလက္ခဏရတ္တပစ္စုပ္ပတံပဒတ်ထံပဲတမာတိတော်ကလည်းပစ္စုပ္ပတံပဒတ်ထံပဲလက္ခဏရတ္တပစ္စုပ္ပတံပဒတ်ထံပဲမဟုတ်ဘူးလားဒါဆိုပညာရလည်းလက္ခဏရတ္တပစ္စုပ္ပတံပဒတ်ထံနားလည်ထားရမယ်ပညာသည်အပြားဘလောက်ရှိသလဲတိလတော်ကလည်းအပြားဘလောက်ရှိသလဲဆိုတပါပြီးရင်နှစ်ပါးတွဲသုံးပါးတွဲလေးပါးတွဲငါးပါးတွဲကြည့်မရှိဘူးလားသမာဓိတုံးကလည်းသမာဓိအပြားတွေလေ့လာခဲ့တယ်လို့ပညာတွေလည်းအဘယ်မြအပြားရှိတယ်နည်းဘယ်ပညာတွေကိုဘလို့ပွားရမလဲပညာကိုအဘယ်သို့ပွားရမလဲပညာကိုပွားခြင်းဖြင့်ပညာဘာဝနာသည်အကျိုးဘလောက်ရှိမလဲအဲ့တော့အဲ့ဒီကဏ္ဍတွေတဲကအဲ့ဒီမှာပညာရဲ့အ ਨੇ ကဲပညာရဲ့လက္ခဏရတ္တပစ္စုပ္ပတံပဒတ်ထံရဲ့ပညာသည်ဘလို့အပြားရှိတယ်လဲပညာကိုဘလို့ပွားစေရတယ်လဲဒါတွေကိုဆက်ပြီးတော့ကျွန်တော်တို့ဆက်ကြည့်မယ်နော်ပညာရဲ့ဘာဝနာရဲ့အကျိုးအာနိသင်ကိုတော့နောက်ပိုင်းနေမှာဆက်ပါသွားလိမ့်မယ်နားလည်ပြီနော်ကဲအဲ့ဒါလေးကိုဖတ်ရအောင်ပညာဟူသည်အဘယ်နည ပညာဟုသည်အဘယ်နည်းဆိုတော့ပညာဆိုတာစေတသိက်လေပညာဆိုတာအမောဟစေတသိက်ဟုတ်ရဲ့လားပညာစေတသိက်ရှင်နာသည်စိတ်ချင်း49စိတ်အကျေ89ဟုတ်လားပညာရှင်တဲ့စိတ်တွေနည်းနည်းအာယုံပြုကြည့်ပညာရှင်တဲ့စိတ်တွေသည်ကာမတောပနာ24တဲ့ကဟုတ်တယ်လားညာနာတံပြုစိတ်12လို့ပါတဲ့အတွက်ပညာသည်အကုသိုလ်စိတ်မှာမရှင်ဘူးအာဟိစိတ်တွေမှာမရှင်ဘူးအာတောပနာစိတ်30ကိုပညာမရှင်ဘူးကာမစိတ်တွေကကာမတောပနာ24တဲ့ကလည်းညာနာဝိပယုတ်စိတ်12ပါးကိုမရှင်ဘူးဒါဆိုပညာရှင်နာကြည့်ညာတန်12လို့ပြောလိုက်ပြီညာတန်12ကိုကြည့်ရင်မဟာကုသိုလ်ညာတန်၄မဟာဝိဘေညာတန်၄မဟာကရိယာညာတန်၄ဆက်စင်စားရင်မဟာကုသိုလ်ညာနာညာတန်၄ဆိုတာအကြောင်းဘုရုရှင်နဲ့တိခ္ခတို့ပြုလုပ်တဲ့ကုသိုလ်အကြောင်းလေးကညာနဲ့ရှင်နဲ့ညာတန်လေးမှသာပညာရှင်နဲ့မာကရိယာညာတန်လေးဆိုတာအတိခပုဂ္ဂိုလ်တို့ရဲ့အကြောင်းအကျိုးနှစ်ပါးကလွတ်တဲ့ပြုကာများဖြစ်တဲ့ကရိယာစိတ်မှပညာရှင်တယ်မဟာဝိဘေညာတန်လေးလို့ပြောလိုက်တာ ਨੇ ဒါလားကာမတုဂရိဘုံကလူတွေနဲ့တည်းရဲ့ပဋိတန်တွေဘဝင်သုတိစိတ်မြင်နေခဲ့ရမယ်ဟုတ်ရဲ့လားပြီးရင်ဒဇာယုဟုတ်လားမဟာဝိဘေညာတန်လေးဒီလေးကိစ္စတက်လားမတက်ဘူးလားပရိတန်ဒီဘဝင်သုတိတရားယုံပါလေပရိတန်ဒီဘဝင်သုတိကကာမတုဂရိခုနှစ်ဘုံကဉာဏ်ရှိတဲ့တိဟိတ်လူနဲ့တည်းရဲ့ပရိတန်ဒီဘဝင်သုတိမဟုတ်ဘူးလားတရားယုံကြရင်တော့ဒီနေရာမှာညာတန်တရားယုံဒီသူ့အကြောင်းကြီးအရှိမပါတော့ဘယ်စိုးရဲ့နောက်မှာဘလို့လိုက်တယ်ဒါတွေမပြောတော့ဘူးလေဒါပေမဲ့ဒါတွေဒီဝိဘေဇက်တွေပဲမဟုတ်ဘူးလားဒါဆိုရင်ကုသိုလ်ဇက်ရှိတယ်ဝိဘဇက်ရှိတယ်ကရိယာဇက်ရှိတခါမဲကုတ်စိတ်နဲ့ဇက်ခွန်လဲရှင်းပြန်နေဆိုတော့မဲကုတ်ကုသိုလ်ကိုဝိဘကိုကရိယာကိုမှဝိဘကိုလို့ပြောရင်ရူပပြန်မှာအရူပပြန်မှာတို့ရဲ့ပရိသန်တွေဘဝင်သုတိဖြစ်ပြီးတော့မဲကုတ်ကုသိုလ်နဲ့ကရိယာပုရုဇဉ်တိခနဲ့အတိခတို့ရဲ့ဟလာဇောကိစ္စတွေပဲမဟုတ်ဘူးလားဒါမြင်မြန်တယ်လောကုတ္တရာ၈ပါးရောမရှင်ဘူးလားလောကုတ္တရာ၈ပါးလို့ပြောတဲ့အတွေ့မဲလေးဖို့လေးမဟုတ်ဘူးလားဒါဆိုရင်ပညာနဲ့ပတ်သက်ပြီးတော့ပြောရင်ပညာရှင်နာ49ကို29ကိုပဲကြည့်မယ်ဆိုပြောမယ်ဆိုရင်အတောင်းလို့ပြောရင်ကုသိုလ်တွေရှိမှာပေါ့ကုသိုလ်ပညာတွေရောမရှိဘူးလားကုသိုလ်ပညာလို့ပြောရင်မဟာကုသိုလ်လည်းရှိမယ်မဟာကုသိုလ်လို့ပြောရင်ဆက်စင်ညာတန်ကုသိုလ်လည်းဖြစ်ရမယ်ပြီးရင်မဲကုတ်ကုသိုလ်ရှိမယ်လောကုတ်ကုသိုလ်ရှိမယ်ပေါ့ဟုတ်လားယင်ဝိဘက်တွေရှိပြန်တယ်လို့ပြောမယ်ဝိဘက်တိုင်းပြောလို့မရဘူးမဟာဝိဘက်ညာတန်လေးမဲကုတ်ဝိဘက်လောကုတ္တရာဝိဘက်ဆိုတဲ့ဖို့ဟုတ်လားကရိယာလို့ပြောရင်လည်းကရိယာတိုင်းပြောလို့မရဘူးမဟာကရိယာညာတန်လေးမဲကုတ်ကရိယာလောကုတ္တရာကရိယာမရှိဘူးအဲ့ဒီတော့အကြောင်းနေလည်းရှိမယ်အကျိုးတွေလည်းရှိမယ်အကြောင်းကျိုးလွတ်တယ်ရောရှိမယ်ဆိုရင်အကြောင်းနဲ့ကပြောပြန်တော့လေမဟာကုသိုလ်ညာတန်လေးဆိုတာဘယ်လိုတွေမှာဖြစ်တယ်လဲခုလိုစာသိနေတဲ့အချိန်မှာလည်းသုတ္တမယပညာတွေအနေနဲ့ရှိနိုင်လေဟုတ်ရဲ့လားတွေးတောနေတယ်ဘုရားယဟန်ဘုရားအလောင်းတော်ကြီးတွေတွေးတောကြံစည်နေတဲ့အချိန်မှာစိန်နာမယပညာလည်းရှိတာပေါ့ကိုယ်ကျမတို့တွေပွားများထုတ်ရင်ဘာဝနာမရလဲရှိတာပေါ့။ညာတပရိညာတိရဏပရိညာစသည်ဖြင့်ပါဟာနာပရိညာပြောမယ်ပြောမယ်ဆိုပညာနဲ့ပတ်သက်တာအများကြီးရှိနေ။သုတမယပညာပဲပြောရင်လည်းအများကြီးဆက်ကွဲမယ်ဆိုရင်လည်းလိုရင်းမရောက်ဖဲပြန်သွားနိုင်ပါလေ။အခုလိုချင်တဲ့ဒီအရာမှာလိုချင်တဲ့ပညာကတဏှာကုန်ရက်ကိုဖြေရှင်းနိုင်တဲ့ဟလာတနည်းအားဖြင့်တဏှာကုန်ခန်းစေတဲ့နိဗ္ဗာန်ကိုရောက်စေတဲ့ပညာပဲလိုချင်တာမဟုတ်ဘူးလားတဲ့ဒါဆိုရင်တဏှာကိုရဲ့ကိုဖြေရှင်းနိုင်မဲ့ပညာလို့ပြောရင်ကာမနယ်ကပြောရင်မဟာကုသိုလ်ညာတန်လေးမှရှင်တဲ့ပညာပြောမယ်တဲ့ဟုတ်လားဟုတ်လားတနည်းအားဖြင့်ပြောရင်အဲ့ဒါသည်ဝိပဿနာပညာပေါ့တဲ့ဝိပဿနာပညာကိုပွားများအားထုတ်ရင်နောက်ဆုံးသူသည်မက်ပညာအထိဖောပညာအထိသစ္စဝကနာဉာဏ်နေအထိရောဆက်သွားမလားမသွားဘူးလားဒါကြောင့်ပြောမယ်ဆိုပညာကိုပြောရင်အများကြီးဖြစ်နေပေမဲ့ဤအရာမှာအလိုရှိရသောပညာသည်ဝိပဿနာပညာပဲတဲ့။နားလည်ပြီ။ဒါကြောင့်လိုရင်းလေးပဲပြောရည်ဒီနေရာမှာကုသိုလ်စိတ်နဲ့ရှင်သောဝိပဿနာဉာဏ်သည်ပညာမီဤဆိုတာစလုံးမဲနဲ့ရေးပြီးသားပေမဲ့ဓမ္မမေးဆိုတာလိုင်းကြရတော့မယ်။အဲ့ဒီကုသိုလ်စိတ်ဆိုဘာကုသိုလ်လဲဆိုတာကိုယ့်ကိုတွေ့ရမယ်။ဘာကုသိုလ်လဲ?မဟာကုသိုလ်ညာတန်လေးစိတ်ဆိုမြင်ရမယ်ဟုတ်ပြီနော်ရှင်နေဝိပဿနာဉာဏ်သည် ပညာမိပါတယ်ဘယ်အရာမှာဆိုတာလဲဤအရာဤယာမိဝိတုဒ္ဓိဆိုတဲ့ကိလေသာတို့မှအထူးစင်ကြယ်ရာသွားရာလမ်းကြောင်းကြီးထဲမှာပါတဲ့ပညာပါတဲ့ဟုတ်လားဒါဆိုနိဗ္ဗာန်ကိုသွားမဲ့လမ်းကြောင်းကြီးထဲမှာပါတဲ့ပညာသည်ဘာလို့ပြောတာနိဗ္ဗာန်ကိုသွားမှာလားသူဂတိဘုံသွားမှာလားဒုက္ခတိဘုံသွားမှာလားဒုက္ခတိဘုံကိုသွားတဲ့လမ်းကြောင်းကြီးမှာပညာမရှင်ဘူးသူဂတိဘုံမှာသွားမဲ့လမ်းကြောင်းမှာတော့ပညာရှင်မင်းမဲ့ဒီခုပြောချင်တာကသူဂတိဘုံသွားချင်တာမဟုတ်ဘူးဘယ်ကိုသွားချင်နိဗ္ဗာန်ဆိုတဲ့ဝိတုဒ္ဓိကိုသွားမဲ့လမ်းကြောင်းကိုလိုချင်တာမဟုတ်လားဒါဆိုနိဗ္ဗာန်သွားမဲ့လမ်းကြောင်းကြီးမှာပါတဲ့ပညာသည်မဟာကုသိုလ်ညာတန်လေးလို့ပြောလို့ရတော့ဝိပဿနာဉာဏ်ပါတုတ္တမယတို့စိန်တမယတို့ဒါတွေမပြောတော့ပါဘူးတဲ့နားလည်ပြီ